နောက်ကိုရီးယားရဲ့ပယ်ချိန်ဒုံးလက်နဲ့နဲ့အစုလိုက်ပြုံလိုက်သိချေပျက်စီးစေတတ်တဲ့လက်နက်တွေထုတ်လို့ရမှာလိုအပ်တဲ့ပစ္စည်းတွေကိုထောက်ပံ့ပေးခဲ့သူတွေအဖြစ်စွပ်စွဲခံထားရသူ၅ဦးကိုအမေရိကန်ဗန်နာရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့ကပိတ်ဆို့ရေးတွေချမှတ်လိုက်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကနေစတင်ပြီးမြောက်ကိုရီးယားအနေနဲ့ပယ်ချိန်ဒုံးများလက်နက်6ဆင်းကိုပစ်ခတ်ခဲ့ပြီးတဲ့နောက်မှာအခုလိုပိတ်ဆို့ရေးယူမှုတွေကိုပြုလုပ်ခဲ့တာပါ။ဒီလိုလက်နက်တွေထုတ်လွှင့်နိုင်ဖို့ပြည်ပကနေကူညီခဲ့သူတွေကိုပြစ်မှတ်ထားရေးယူခဲ့တာဖြစ်တယ်လို့အမေရိကန်ဗန္ဒာရေးဝန်ကြီးဌာနအချမ်းဖက်သမားနဲ့ငွေကြေးဆိုင်ရာထောက်လှမ်းရေးဌာနတာဝန်ရှိသူ Brian Nelson ကကြေညာချက်ထဲမှာပြောဆိုခဲ့ပါတယ်။ရုရှားနဲ့တရုတ်မှာအခြေစိုက်တဲ့ကိုရီးယားလူမျိုး၅ဦးကိုရေးယူခဲ့တာဖြစ်ပြီးသူတို့ကလက်နက်ထုတ်လုပ်ရာမှာအသုံးပြုတဲ့ဆက်သွယ်ရေးပစ္စည်း၊ကွန်ပျူတာ software၊တာမဏိနဲ့အခြားလိုအပ်တဲ့ပစ္စည်းတွေကိုရုရှားနဲ့တရုတ်ကုမ္ပဏီဌာနတွေကနေရယူပြီးတော့မြောက်ကိုရီးယားအတွက်ဝယ်ပေးခဲ့သူတွေဖြစ်တယ်လို့ဖော်ပြထားပါတယ်။